အားလုံးမျှော်လင့်နေတဲ့ကိုဗစ် -19 ကာကွယ်ဆေးနဲ့ပတ်သက်လို့ဂျားပြတ်ယာယီရလတ်ကိုဒီနှစ်ကုန်မှာမြင်တွေ့ရပွဲရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကဂျာတာပရင်းနေကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ WHO သတင်းစာရှင်းလင်းပွဲအတွင်း WHO ရဲ့သိပ္ပံပညာရှင်အကြီးအကဲဆိုမီယာဆာမီနာတန်ကကိုဗစ် -19 ကာကွယ်ဆေးစမ်းသပ်နေတဲ့နောက်ဆုံးအခြေအနေကိုရှင်းပြသွားတာပါ
It is possible that we may start getting some results at least interim results by the end of the year
ဒီနှစ်ကုန်မှန်ကြရင်အနည်းဆုံးတော့ဂျာပြတ်ယာယီရလတ်တချို့စာပြီးမြင်တွေ့လာရွယ်ရှိပါတယ်ကျမတို့အခုပြောနိုင်တာကပထမအဆင့်နဲ့ဒုတိယအဆင့်ကိုစမ်းသပ်လေ့လာချက်ကရတဲ့အချက်လက်တွေကအတော်ကိုခိုင်မာပါတယ်ကိုဗစ် -19 ကာကွယ်ဆေးထုတ်ဖို့ကြိုးစားနေသူအများစုဟာဒုတိယအဆင့်ကိုပြီးမြောက်ကုန်ပါပြီခန္ဓာကိုယ်ပရိဇီဝပစ္စည်းတွေကိုအာနိသင်ပြည့်ပြည့်စေမဲ့ကိုရင်းတုံ့ပြန်မှုအစွမ်းရှိတဲ့ဆေးအဆင့်ကိုသူတို့အားလုံးစမ်းသပ်နိုင်ခဲ့တယ်ဆိုတာပြသနေကြပါတယ်လို့ဆာမီနာတန်ကပြောသွားတာပါဗြိတိန်နဲ့ဆွီဒင်ဖက်ဆက်ပိုင်တဲ့ AstraZeneca ဆေးကုမ္ပဏီကတော့ကိုဗစ် -19 ကာကွယ်ဆေးအတွက်လူနဲ့စမ်းသပ်မဲ့တတိယအဆင့်ကိုရန်နာထားတယ်လို့အင်္ဂါနေ့အစောပိုင်းမှာကြေညာပါတယ်စမ်းသပ်ဆေးထိုးခံသူတဦးစီမှာစိုးရိမ်ဝယ်တုံ့ပြန်မှုတွေပြတာကြောင့်အခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ် AstraZeneca ဆေးကုမ္ပဏီရဲ့ဒီဆုံးဖြတ်ချက်ထွက်ပေါ်ပြီးနောက်စမ်းသပ်မှုတိုင်းမှာအသက်အန္တရာယ်လုံခြုံရေးကပထမဦးစားပေးဖြစ်တယ်လို့ဆာမီနာတန်ကကိုဗစ်ကာကွယ်ဆေးထုတ်သူတိုင်းကိုထပ်လောင်းသတိပေးပါတယ်ကိုဗစ်ကာကွယ်ဆေးထုတ်တာမှာမြန်ဆန်ပြီးဖြောင်ပြူးတဲ့ခရီးလမ်းမဟုတ်သလိုထွက်ပေါ်နေတဲ့သတင်းတွေကြောင့်လဲစိတ်ဓာတ်ကျเสียရမလို့ဘူးလို့သူကပြောဆိုပါတယ်ခင်ဗျာ